မြန်မာနိုင်ငံမှာစပေးလွတ်လပ်ခွင့်နဲ့လွတ်လပ်စွာစန္ဒထုတ်ဖော်မှုတွေထိုက်လျောက်ရှိလာပြီဖြစ်ပေမဲ့လို့မြို့ပေါ်လမ်းမတွေဘေးနန်ရန်မှုတ်ဆေးအမှုပညာကိုတော့တစုံတရာကန့်သတ်ခံနေရဆဲဖြစ်တယ်လို့လမ်းဘေးနန်ရန်ဆေးမှုတ်အမှုပညာရှင်တွေကပြောပါတယ်။ဒါပေမဲ့လည်းရန်ကုန်မြို့လမ်းတွေပေါ်မှာတော့အရင်ထက်စားရင် Grifty ဆိုတဲ့နန်ရန်လမ်းဘေးနန်ရန်ဆေးမှုတ်အမှုပညာတွေကတော့ပိုပြီးတွေ့လာရတယ်လို့ဆိုရမှာပါ။Writers သတင်းဌာနကရေးသားချက်ကိုကိုသားညိုဦးကပြောပြပေးပါမယ်ရှင်
။ရန်ကုန်မြို့ရဲ့ဒီညစ်ပေနေတဲ့လမ်းဘေးတစ်ခုရဲ့နေရာမှာအတောင်ပံပါတဲ့ရုပ်ပင်တန်ကြားဆက်လုံးပုံကိုတွေ့ရပါတယ်။ဒါဟာရန်ကုန်မြို့လမ်းတွေပေါ်မှာ Grafty လို့ခေါ်တဲ့နေရန်ဆေးမှုတ်အမှုပညာဖန်တီးနေတဲ့ကိုအောင်ရဲ့လက်ရာတစ်ခုပါ။မီဒီယာလွတ်လပ်ခွင့်ရဖို့အတွက်မျှော်လင့်နေတဲ့ဒီပုံဟာအခုဆိုရင်ဒီရန်ကုန်မြို့ရဲ့အခြားနေရာအတော်များများမှာပါပုံတူကူးဆွဲရေးဆွဲထားကြတာတွေ့ရပါတယ်။ဒီနုပညာမျိုးကိုဥရောပတို့အမေရိကန်ပြည်တော်စုမြို့ကြီးတွေကဒီလမ်းဘေးကြောင်ကြားတွေမှာတွေ့ရမြင်ရလေရှိပေမဲ့မြန်မာနိုင်ငံမှာတော့ကျေပြပြန့်သိပ်မရှိသေးပါဘူး။တာဝန်ရှိသူတွေဘက်ကလက်မခံနိုင်တဲ့အတိုင်းအတာမျိုးတွေလည်းရှိနေတော့မယ်လို့ Grafty နုပညာရှင်ကိုအောင်ကပြောပါတယ်
။တော်တော်များများကတည်စီချာချာလဲသိပ်မသိကြဘူးဗျ။သိပ်မသိကြရရင်တော့ဒီလို Grafty ရေးတယ်ဆိုတာဟိုအေးခံရတဲ့နေရာတွေကလူတွေကလည်းတအားကို sensitive ဖြစ်နေတော့မယ်။ဒါမဲ့ဟိုအကြီးကျယ်တော့ဒီမှာဖမ်းပြီးတော့ဟိုထောင်ချတယ်လို့ပါလို့ဆိုတာမျိုးတော့လောလောဆယ်တော့မရှိသေးဘူး။ဒါမဲ့ခံဝင်ချက်ထိုးရတယ်လို့ပါအဲ့လိုမျိုးပေါ့နော်။အဲ့လိုမျိုးတွေတော့ရှိသေးတယ
်။ဒါပေမဲ့လည်းခုလိုမျိုးလူမှုအဖွဲ့အစည်းတွင်းကနိုင်ငံရေးလူမှုရေးအခြေအနေတွေကိုထင်ဟသေးရတဲ့ Grafty ရေးဆွဲတာတွေဟာလက်ရှိပြည်ပြင်ပြောင်းလဲရေးတွေမကြုံခင်စစ်ဆွေးအောက်မှာဆိုရင်တော့အတော်လေးအနေနဲ့များမဲ့ကိစ္စပါ။2011ခုနှစ်မတ်လမှာအရသာတပိုင်းအုပ်ချုပ်ရေးပြောင်းလာပြီးတဲ့နောက်တော့လမ်းတွေပေါ်က Grafty အမှုပညာသမားတွေအတွက်အပြောင်းလဲတစုံတရာရှိလာစေပါတယ်။နိုင်ငံရေးလွတ်လပ်မှုတစုံတရာရှိလာတာနဲ့အမျှ Grafty သမားတွေကလည်းဒီနိုင်ငံရေးလူမှုရေးရိုက်ခတ်တဲ့အမှုပညာတွေကိုရန်ကုန်ရလမ်းတွေပေါ်မှာတိုးဖို့ရည်ဆွဲလာခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်တည်းအတွင်းမှာလည်းရန်ကုန်လမ်းတွေပေါ်မှာ Grafty ရည်ဆွဲမှုတွေအတော်များလာတာတွေ့ရတယ်လို့ပကြီးဆရာ Graphic Designer ကိုအောင်ကပြောပါတယ်။ကိုအောင်ဖို့တော့သူ့ရဲ့စံပြသူဟာဘရစ်ရှားအကျော်မော်လမ်းဘေးအမှုပညာရှင် Banksy ဖြစ်ပါတယ်တဲ့ Banksy ဟာဒီစစ်ဆန့်ကျင်ရေးစီးရင်မွေးတည်မှုအဆရှိတဲ့လူမှုဘဝတွေကိုလမ်းဘေးနေရာတွေမှာဆင်းမှုရေးဆွဲခဲ့သူပါမြန်မာပြည်က Graffiti သမားတွေဟာလည်းဒီယူဆကိုတည်ဆောင်လာသူတွေပါမြန်မာနိုင်ငံအနှံ့မှာမီးတွေပြက်တာကြောင့်မီးလာရေးလှုပ်ရှားမှုတွေလုပ်ခဲ့စဉ်မှာ Graffiti သမားတွေကလည်းသူနီးသူဟာနဲ့ဒီလှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ
်ရန်ကုန်မှာကျွန်တော်မီးတွေပြက်တဲ့အချိန်ရှိရဲ့အဲ့ဒီမီးတွေပြက်တဲ့အချိန်တော့ကျွန်တော်ကပါအောင်ဖြစ်လဲဆိုတော့ဒီမီးပြက်တဲ့ဟာကိုပြည်သူတွေကမလို့လားဒါပေမဲ့ပြည်သူတွေကိုကျွန်တော်တို့ကိုစားပြုပြီးလုပ်တာတော့မဟုတ်ဘူးကျွန်တော်ကိုယ်တိုင်တကယ်မီးပြက်တာကိုခံစားလာတာပေါ့အဲ့ခံစားလာတာဟာကိုကျွန်တော်အပြင်ထွက်ပြီးတော့မီးပေးပါလို့ပါအဲ့လိုမျိုးပုံစံနေနေရေးကြတယ
် 220 ဆိုပြီးတော့ကိုကိုကိုအမည်ပေးထားတဲ့ Grafty လမ်းပေါ်အမှုပညာရှင်တူသူ့ရဲ့တွေ့ကြုံကိုပြောသွားတာပါဒီလိုပုံတွေကြောင့်မြို့ရဲ့အလှတွေအမှုပညာရတတွေပျက်စီးကုန်နေဆိုပြီးတော့ဝေဖန်မှုတွေတော့ရှိပါတယ်ဒါပေမဲ့လည်းသူတို့အနေနဲ့နေရာကိုအသေးချာတတ်မှတ်ရွေးချယ်ပြီးတော့မှ Grafty ရေးဆွဲတာဖြစ်တယ်လို့220ကဖြည့်ရှင်းချက်ပြီးပါတယ
်။ Vandalism အရာပြောရမယ်ဆိုလို့ရှိရင်ကျွန်တော်ကတကယ်ဖြက်စီးရယ်ဆိုလဲကျွန်တော်ဖြက်စီးရယ်။အဲကျွန်တော်တို့ဖြက်စီးရယ်ဆိုတာကျောင်းနေအဲ့လိုမျိုးပေါ့ကလေးစာသင်ကျောင်း Church တို့ပြီးတော့ဘာသာရေးဆိုင်ရာနေရာတွေဒါတွေကိုကျွန်တော်တို့ရဲ့ဟိုဖြက်စီးရယ်ထဲမှာစီးရင်ထဲမှာမပါဘူး။ဒီနေရာတွေကိုလည်းကျွန်တော်မဖြက်စီးဘူး။ဒါတကယ်ဖြက်စီးတာကျွန်တော်မကြိမ်တဲ့နေရာတွေအဲ့လိုမျိုးပေါ့အဆောက်အုံသူများတွေကနေပြီးတော့နေရာယူပြီးတော့အဲ့ဒီနေရာယူခံလိုက်ရတဲ့လူတွေကဘေးဖယ်လိုက်ရတယ်ပေါ့
မြန်မာအစိုးရအနေနဲ့မီဒီယာထိန်းချုပ်မှုအတော်များများကိုဩဂတ်စ်လ20ရက်နေ့တုန်းကပယ်ဖျက်ပြီးလိုက်ပါတယ်ဒါပေမဲ့လည်း2009ခုနှစ်ရွှေဝါလှုပ်ရှားမှုအပြီးမှာထင်ရှားတဲ့တက်ကြွလှုပ်ရှားသူတွေထောင်တန်းဆန်ခဲ့ရတဲ့လွတ်လပ်စွာရည်သားပြောဆို권ကိုဟန့်တားတဲ့ဥပဒေပုံမှောက်တွေကတော့ရှိနေဆဲဖြစ်ပါတယ်ဒါကြောင့်လည်း Grafty အမှုပညာသမားတွေဖို့လည်းလွတ်လပ်မှုအကန့်အသတ်တွေကရှိနေအောင်မှာပါတစ်ဖက်မှာလဲ Grafty ကိုဝေဖန်သူတွေပြောသလိုပဲတာမန်မျိုးကံတွေအဖို့ကလည်းဒီလမ်းဘေးကအမှုပညာနဲ့စီးမဲ့ကမ်းမဲ့ရေးချစ်တာမျိုးကိုခွဲခြားမြင်နိုင်မှုကခက်ပါသေးရဲ့။ဒါပေမဲ့လဲ Grafty ကိုစိတ်ဝင်စားလာကြတဲ့အမှုပညာရှင်တွေလည်းအတော်လေးပေါ်လာပါရယ်။ပကြာသိခင်ကတော့ကိုအောင်ဟာဗိုလ်ချုပ်ဆန်းပုံကိုဒီအာဏာပါတီရုံးတစ်ခုရဲ့ဆိုင်းပုံမှာတွားဆွဲခဲ့ပါရယ်။ဒါပေမဲ့အလင်းမြန်ပဲနောက်နေဆိုလို့တော့ပြန်ဖြတ်တာခံခဲ့ရပါရယ်ခင်ဗျာ။